နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့နောက်ထပ်အမှုလေးမှုထတ်တိုးတရားစွဲလိုက်ပါတယ်။အဲ့ဒီထတ်တိုးအမှုလေးမှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုလိုက်တဲ့အမှုတစ်ခုလည်းပါတယ်လို့သူရှိနေတွေကပြောပါတယ်။အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုလည်းနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားဆွဲသူတွေဘက်ကဥပဒေနဲ့မညီနဲ့လှုပ်ခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အမှုကြောင့်နောက်ဆုံးရထားသမျှရန်ကုန်ကလာတဲ့တဲ့ရင်ကိုတော့မခင်ဖြူထွေးကပြောပြမှာပါခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့စစ်ကောင်စီကအမှုလေးမှုထက်တိုးတရားစွဲလိုက်ပါတယ်။ထက်တိုးအမှုလေးမှုမှာတမှုကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့အမှုတွေတစ်ခုဖြစ်ပြီးအမှုတွေအကြောင်းအသေးစိတ်ကိုလောလောဆယ်မသိရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတရားလွှတ်တော်ရှေ့နေကြီးဦးခမောင်စောကအခုလိုပြောပါတယ်။ဒီနေ့
ပဲဒီနေ့ပဲမနေ့ကကျွန်တော်တို့ပါဝင်တယ်ဒီစီရီအဲ့ဒါကကျွန်တော်တို့ကိုမန္တလေးမှာရဘာလို့မနေ့ကျွန်တော်မသိသေးဘူးနော်
။နောက်ကြီးရုံးပါ22ရက်နေ့ပြန်มาတဲ့ကျွန်တော်တင်နေရတရားတို့တော့တိုင်းတရားတို့တော့မတင်တာမသိဘူး။အဲ့ဒါအဲ့လိုလုပ်ကလာလုပ်မလာတော့မသိဘူး။ဒါပေမဲ့အတိအကျမသိသေးဘူး။ဒါကျွန်တော်အမှုညာပါတူရုံးလို့မသိသေးဘူး။ဒါပေမဲ့ကျွန်တော်ကပါပါဘူးကြောင်းယူခောင်းဘူး။ဒါပြတ်လို့လက်မထိုးယူကြဘူးပေါ့ဗျာ။ဒီက22ရက်နေ့ပြန်စုံစမ်းပြီးတော့တော့တရားမှာမရှိတာ။ဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်နဲ့တွေ့တာတမှုပါတယ်လားဟုတ်ဟုတ်ရန်ကုန်ကမှုတွေအဲ့မှာကျင်လာတော့ကျွန်တော်လည်းမသိဘူးတန်းကြည်ပါကြီးတရားလွတ်တော်မှာဆက်မယ်ဆိုရင်တော့ဒီမှုကြီးကိုအဲ့မှာလေးတိုင်မှာဆက်မှာပေါ့
ဒီမှုတွေနဲ့ပတ်သက်လို့မနေ့ပြန်ရုံချိန်မှာရှေ့နေအဖွဲ့ကအမှုတွေကိုကိုစားပြုမဲ့ပါဝါယူရမှာဖြစ်ပါတယ်။တွန်ဆန်းစုကြည်ကိုအစောပိုင်းတုန်းကလည်းအာဂရိလိုက်စားမှုတမှုနဲ့တရားစွဲထားတဲ့အတွက်အခုဆိုရင်အာဂရိလိုက်စားမှုစုစုပေါင်း9မှုဖြစ်သွားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်လက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကိုတွန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်တွန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာတွေအဆောက်အဦတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကယာရုအာနာကိုအလွဲသုံးစားလုပ်တဲ့အကြောင်းအာဂရိလိုက်စားမှုကော်မရှင်ကတွေ့ရှိထားတယ်လို့ဆွတ်ဆွဲပြီးဇွန်လကတရားစွဲခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာအစောပိုင်းတုန်းကတရားစွဲဆိုခံထားတဲ့အမှုတွေထဲကပိုးကုံသွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်လည်းဒီကနေ့နေပြည်တော်ထူးတရားရုံးမှာစစ်ဆေးပါတယ်။ပိုးကုံသွင်းကုံအမှုနဲ့ပတ်သက်လို့တပ်တွေကိုအပြန်အလှန်မေးခွန်းထုတ်စစ်ဆေးခဲ့တာမှာဒေါ်ဆန်းစုကြည်ဖမ်းဆီးတဲ့နေ့ကစစ်တပ်ကနေအိမ်ထဲဝင်ရောက်ရှာဖွေတာမှာရှာဖွေဝရမ်းမပါခဲ့ဘူးဆိုတာစစ်ဆေးသိရတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒါဟာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်
။ဒေါ်ဆန်းစုကြည်လက်မှတ်တိုးတာတဲ့ရှာဖွေပုံစံကမရှိရဒီအမှုတွေမှာလေအဲ့တော့ဒေါန်ဆန်းစုကြည်ကပြောတာသူ့ဟိုတဲ့အဲ့ဒီပစ္စည်းတွေတွေ့တယ်လို့ပြောတယ်။နောက်ကဘာမှမဖြစ်ရှင်းခိုင်ဘူး။ဘာမှလည်းဟောမဖြစ်ဘူးပေါ့ဗျာ။အဲ့လိုပြောထားတာကြီး။ဒါဆိုလို့ရှိရင်ဒါကြာဖွေတဲ့ဝရမ်းမပါဘူး။နောက်ကရှားဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။ဒါကျွန်တော်တို့ကသိရတာပေါ့။သိချာတော့အဲ့ဒီအပေါ်မှာပြီးပြီးတော့သူ့ကိုဆက်ထားပါဒီနေ့။ဆက်တဲ့အခါကျတော့ဒီတဲ့ဝရမ်းမပါဘူးနောက်ကရှာဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူးအဲ့ဒီအချက်ကိုကျွန်တော်လိုချင်တာယူလာပါဗျာဒေါ်ဆန်းကြီးရမှုကဘလို့ထိရောက်မလဲဆိုတော့အဲ့ဒီကြာတွေ့တာဘလို့ရှာတွေ့တယ်လေနီလန်းတကြရှာရဲ့လားဗောဗျာရှာဖွေလာနီလန်းကြမှာလေတွေ့ရှိခြင်းကိုကျွန်တော်တို့ကအရှင်းရှင်းရတာအိမ်ရှင်တို့ကလည်းတွေ့ခံတဲ့သူကဖြည့်ရှင်းဖို့တာဝန်ရှိတာ
ဒေါ်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့အမှုနဲ့နှမှုသမရဝင်းမြင့်အပေါ်စွဲဆိုထားတဲ့အလားတူအမှုတွေကိုလည်းဒီကနေ့စစ်ဆေးပါတယ်။ဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေအတွက်တရားရုံးကဆင့်ခေါ်ထားတဲ့တပ်သေးတယောက်ကတော့ကိုဗစ်ရောဂါဖြစ်နေတဲ့အတွက်ဒီကနေ့တရားခွင်ကိုမလာနိုင်ပါဘူး။နိုင်ငံတော်ဝန်ကိုဗစ်ရောဂါကူးစက်မှုတွေတစားစားမြင့်တက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမရတို့ကပြည်သူတွေအတွက်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဦးခမောင်စောကပြောပါတယ်။ပြည်သူတွေအချင်းချင်းရိုင်းပင်းကူညီပြီးကာကွယ်ခုခံသွားကြဖို့ပြည်သူတွေကိုဒေါန်ဆန်းစုကြည်ကမှာကြတယ်လို့လည်းပြောပါတယ
်။ဒေါန်ဆန်းစုကြည်ကတော့ဆိုးရင်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုသူကလူတို့ကပဲလူတို့ကပဲကိုအချင်းချင်းဟိုဝိုင်းဝန်းပြီးတော့ဟိုအညီညီညွတ်နေတော့လာကြဖို့ပဲဖြစ်တော့မယ်ထင်တယ်လို့သူကပြောတယ်ဗျာ။ဟိုတမလာကြီးဝင်းမြင့်ကလည်းသူအဲ့ဆူတောင်းတဲ့အကြောင်းသူအဲ့ဟိုနေတိုင်းမေတ္တာပို့တဲ့အကြောင်းအဲ့ဒါလေးပြောတော့ပါပဲသူက
ဒေါ်ဆန်းစုကြည်ဟာအစောပိုင်းကအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေ၊ပိုးကုံသွင်းကုံဥပဒေ၊ဆက်သွယ်ရေးဥပဒေ၊သဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေ၊ နိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပေါက်ကြားမှုအပါအဝင်အမှုပေါင်း9မှုနဲ့ဆွဆွဲခံရပြီးတရားရင်ဆိုင်ရတာဖြစ်ပြီးဒီကနေ့နောက်ထပ်ထပ်တိုးလိုက်တဲ့အမှု4မှုနဲ့ပေါင်းရင်တော့စုစုပေါင်းအမှု17မှုနဲ့ရင်ဆိုင်ရတာဖြစ်ပါရဲ့ရှင်
။ဘကင်ဗျူတွေပြောပြခဲ့တာပါခင်ဗျာ။